မင်္ဂလာပါခင်ဗျာ2024ခုနှစ်ဇူလိုင်လ28ရက်တနင်္ဂနွေနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်စောပူခွားပါကိုကန် MNDA တင်ထားတဲ့လာရှုမြို့ထဲကိုဝါတက်ဖွဲ့တွေဝင်ရောက်ပြီးတော့တက်ဆွဲနေပါတယ်မိုးကောက်နဲ့ဆင့်ကူမျိုးတွေကိုဆက်လက်ထိန်းချုပ်ထားနိုင်ဖို့အတွက်တော်လန်ရေးအင်အားစုတွေကြိုးပမ်းနေပါတယ်။ကရင်ပြည်နယ်ထဲမှာတော့လူတွေတည်တဲ့အထိရေကြီးနေပါတယ်။အခုပထမဆုံးသတင်းတွေကိုတင်ပြပါမယ်ခင်ဗျာ။မိုးကောက်မျိုးတိုင်းနဲ့တိုက်ပွဲအတွင်းမှာမိုးကောက်အချုပ်ထောက်မှာဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသား14ဦးကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြည်သူ့ကာကွယ်တပ်မတော် PDF မိုးကောက်ပြည်ဟွာကနေဒီကနေ့ထုတ်ပြန်ပါတယ်။မန္တလေးတိုင်းမိုးကောက်မျိုးအရှိပိုင်းပန်းမထိပ်ရွာအနီးကအချုပ်ထောက်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကိုတန်အမ်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့တဲ့အကြောင်းဇူလိုင်လ22ရက်နေ့မှာ TNL ကထုတ်ပြန်ထားတာဖြစ်ပါတယ်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်သား20ကျော်သေဆုံးပြီးတော့လက်နက်တချို့လည်း30ရာမိခဲ့တယ်လို့ဆိုပါတယ်။မိုးကောက်မြို့ကတော့ဇူလိုင်လ24ရက်နေ့ညနေပိုင်းမှာတိုက်ခိုက်သိမ်းပိုက်ရယူနိုင်ခဲ့တယ်လို့ TNL ကပြောထားပါတယ်ခင်ဗျာ။စစ်ကောင်စီတပ်နဲ့ကိုကန်တပ်ဖွဲ့ MNDA တို့တိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှို့မြို့ထဲကိုဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဝါတပ်ဖွဲ့ကမနေ့ကစပြီးဝင်ရောက်တက်ဆွဲနေပါတယ်။လာရှုမြို့အတွင်းမှာရှိတဲ့ဝါတပ်ဖွဲ့ပြင်ပဆက်ဆံရေးယုံနဲ့ပိုင်းဆိုင်မှုတွေကိုကာကွယ်ဖို့အတွက်မြို့အတွင်းကိုဝင်ရောက်ခဲ့တာလို့ဝါတပ်ဖွဲ့ရဲ့ပြင်ပဆက်ဆံရေးတာဝန်ခံဦးညီရန်က RFA ကိုပြောပါတယ်။ MNDA တပ်ဖွဲ့ကလာရှုမြို့တစ်ခုလုံးနီးပါးကိုသိမ်းပိုက်ထိန်းချုပ်ထားနိုင်တဲ့အချိန်မှာဝါတပ်ဖွဲ့ကလာရှုမြို့ထဲကိုဝင်ရောက်လာတာလည်းဖြစ်ပါတယ်။ဒီနေ့လာရှုမြို့ပေါ်ရက်ကွက်တချို့အပါအဝင်ဘူဒာယုံဘတ်အချမ်းစစ်တိုင်းရုံအနည်းနဲ့ထပရ626တပ်ရင်းတွေရှိတဲ့နေရာတွေမှာတိုက်ပွဲတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကစလို့လာရှုမှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတာဖြစ်ပါတယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကတိုက်ပွဲတွေကြောင့်ထွက်ပြေးလာတဲ့စစ်ပေးဒုက္ခသည်တွေကိုမိုင်းရယ်မြို့အဝင်ဟိုရရွာမှာတပ်ဆွဲထားတဲ့ကိုကန့်တပ်ဖွဲ့ MNDA ကဖမ်းဆီးစစ်ဆေးနေတယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဒေသခံတွေကဒီနေ့ပြောကြပါတယ်။ MNDA တပ်ဖွဲ့ဝင်တွေကစစ်ဘေးဒုက္ခသည်တွေရဲ့ဖုန်းနဲ့မှတ်ပုံတင်တွေကိုတင်းတင်းကြပ်ကြပ်ဆက်စိနေတယ်လို့လူတချို့ကလည်းကြိုးတုပ်ပြီးတော့ဖမ်းဆီးထားတယ်လို့ကိုယ်တိုင်ကြုံတွေ့ရတဲ့သူတောက်ကပြောပါတယ်။လာရှုမြို့ကန်အများစုဟာတိုက်ပွဲကြောင့်နီးစပ်ရာမြို့တွေဖြစ်တဲ့နန်လန်၊မိုင်းရယ်၊တန်ရန်၊ကျေးတီတောင်ကြီးစတဲ့မြို့တွေကိုထွက်ပြေးနေကြရတာပါ။နန်လန်မြို့ကနေမိုင်းရယ်မြို့ကိုသွားတဲ့လမ်းပေါ်မှာရှိတဲ့စောင်ကျဲရွာမှာလည်း MNDA တပ်ဖွဲ့တွေကအရက်သားတွေကိုတင်းတင်းကြပ်ကြပ်ဆစ်ဆင်နေတယ်လို့ဒေသခံတောက်ကပြောပါတယ်။ဒီလိုဆစ်ဆင်နေတာနဲ့ပတ်သက်လို့မေးမြန်းဖို့အတွက် MNDA ပြောခွင့်ရသူထံကို RFA ကဆက်သွယ်ခဲ့ပြီးမှဆက်သွယ်လို့မရသေးပါဘူးခင်ဗျာ။ကရင်ပြည်နယ်မြောက်ရီမြို့မှာတောင်ရင်မြစ်ရေကြီးလို့ကလေးတအူအပါဝင်မြို့ကန်3ဦးရေနဲ့သိမ်းဆုံးသွားတယ်လို့ကုညီကယ်ဆယ်ရေးလုပ်နေတဲ့သူတွေကပြောပါတယ်။မြရီမြို့အမှတ်9ရပ်ကွက်မြေနိုင်ပိုင်းအောက်ကြိုက်လို့ခေါ်တဲ့တောင်ရင်မြကန်ဘီမှနေထိုင်တဲ့အသက်3နှစ်အရွယ်ကလေးတဦးအမှတ်1ရပ်ကွက်မှနေထိုင်တဲ့အသက်50ကျော်အရွယ်အမျိုးသားတဦးနဲ့အသက်65နှစ်အရွယ်အမျိုးသားတဦးတို့သိမ်းဆုံးခဲ့တာလို့ဆိုပါတယ်တောင်ရင်မြရီဟာဇူလိုင်လ25ရက်နေ့ညကလေးကနေပြီးတော့မြင့်တက်လာခဲ့တာဖြစ်ပြီးဇူလိုင်လ28ရက်မနေ့ကတော့ရေပြန့်ကျနေပြီလို့ဒေသခံတွေကပြောပါတယ်။လက်ရှိမြရီမြို့ပေါ်မှာကယ်ဆယ်ရေးစခန်းတွေဖွင့်ထားပြီးတော့ရေပေးသင့်တဲ့သူ3000နီးပါးကိုပြောင်းရွှေ့ပေးထားတယ်လို့မြို့ခံတွေကပြောကြပါတယ်ခင်ဗျာ။အလားတူပဲတနင်္သာရီမြို့မှာလည်းမြစ်ရေမြင့်တက်နေလို့အနိုင်ပိုင်းရက်ကွက်တင်တဲ့ရွာ17ရွာခန့်မှာရေဝင်နစ်မြုပ်ပြီးတော့ဒေသခံတချို့ဘေးလွတ်ရာကိုရွှေ့ပြောင်းနေကြရတယ်လို့ဒေသခံတွေကဒီနေ့ပြောပါတယ်။ဇူလိုင်လ24ရက်နေ့ကနေဒီနေ့အထိရေကြီးရေလျှပ်နေတာ9ရက်ခန့်ကြာလာပြီဖြစ်ပြီးတော့မြစ်အနီးနားတဝိုက်ကရွာတွေဖြစ်တဲ့ဘန်းသေး၊အရှိမော်တုံ၊အနောက်မော်တုံ၊မြေမအောင်ပဝါစတဲ့ရွာတွေမှာရေကြီးနေတာပါ။မြေနိုင်ပိုင်းကလူ400ခန့်ကိုဒီဘေးလွတ်ရာကုန်းမြင့်နယ်မြေတွေကိုရွှေ့ပြောင်းနေထိုင်နေကြရတယ်လို့လည်းဆိုပါတယ်။ရေကြီးနေပြီးတော့ရွာတွေဘက်ကိုဈေးရောက်တဲ့သူတွေမလာတာကြောင့်စားနပ်ရိက္ခာလည်းအခက်အခဲရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ။က ကယားပြည်နယ်ရိုက်ကော်မြို့ကဒီဇူလိုင်လထဲတိုက်ပွဲတွေအတွင်းနေအိမ်အလုံး60ကျော်မိရှို့ဖျက်ဆီးခံခဲ့ရတယ်လို့ကရင်နီအမျိုးသားများကကွယ်တပ် KNDF ကမနေ့ကထုတ်ပြန်ပါတယ်ရိုက်ကော်မြို့မိုင်းလုံးနဲ့ရွာတန်းရှိရက်ွက်တွေကနေအိမ်တွေကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့တာလို့ဆိုပါတယ်စစ်ကောင်စီတပ်ကရိုက်ကော်မြို့ထဲကိုအင်အားဖြင့်စစ်ရေးလှုပ်ရှားလာချိန်ကနေစလို့တိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့မနေ့ကအထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းပြောပါတယ်တိုက်ပွဲဖြစ်နေချိန်ရောတိုက်ပွဲမဖြစ်တဲ့အချိန်မှာပါစစ်ကောင်စီတပ်ကရိုက်ကော်မြို့ကနေအိမ်တွေကိုမီးရှို့ဖျက်ဆီးနေတာလို့ KNDF ကပြောပါတယ်စစ်ကောင်စီဘက်ကတော့ရိုက်ကော်မြို့ကိုထိန်းချုပ်ထားနိုင်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်နေတယ်လို့ထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာတရင်တွေကိုတင်ပြခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းစစ်ကောင်စီထံကနေတင်ထားတဲ့မိုးကောက်နဲ့ဆင့်ကူမျိုးတွေကိုဆက်လက်ထိန်းချုပ်ထားနိုင်ဖို့တော်လန်ရေးအင်အားစုတွေကကြိုးပမ်းနေပါတယ်အဲ့ဒီဘက်ကနောက်ဆုံးအခြေအနေတွေကိုမက်ခမာတင်ပြထားပါတယ်ခင်ဗျာ
2029စစ်စင်ရေးဒုတိယပိုင်းမှာမန္တလေးတိုင်းတွင်းကမိုးကောက်နဲ့ဆင့်ကူမျိုးကိုတအံမျိုးသားလွမြောက်ရေးတပ်မတော် TNLA ပြည်သူ့ကာကွယ်ရေးတပ်မတော် MNDY MDY PDF အပါအဝင်တော်လှန်ရေးပူးပေါင်းတပ်တွေကတင်ပိုက်ထားပြီးတော့လက်ရှိမှာအခြေအနေတွေတည်ငြိမ်စပြုလာပြီလို့ဒေသခံတွေကပြောပါတယ်။တင်ထားတဲ့မြို့နယ်နှစ်ခုမှာပြည်သူတွေကိုလက်နက်ကြီးနဲ့လေကြောင်းအန်တီရဲ့အသိပညာပေးတွေလုပ်နေတယ်လို့မိုင်းရှင်းလင်းရေးတွေအတွက်လည်းဆောင်ရွက်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။မိုးကုတ်မြို့မှာတော့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကကင်းလှည့်နေပြီးမြို့ပေါ်မှာပုံမှန်နီးပါးလွတ်လွတ်လပ်လပ်သွားလာနေကြတယ်လို့မိုးကုတ်ဒေသခံတဦးက RFA ကိုပြောပါတယ်။
ညကြီးကတော့အလုံးဒီဇိုင်းတွေလည်းပြင်ပွင့်နေလူတွေလည်းအလုံးအကုန်လုံးတော်တော်များပြန်ထွက်လာကြပြီเนาะပုံမှန်မဟုတ်ပေမဲ့လည်းအဲထွက်လာကြတာတွေများတယ်အလုပ်တွေတွားကြတာအဲ့လိုမျိုးပေါ့နော်ဈေးရောင်းဈေးဝယ်တွေလုပ်ကြတာရှိရဲ့နည်းနည်းလေးပြန်ပြီးအတက်ဝင်စားပြုနေပြီပေါ့နော်တရားရဂိုင်းတော့မလဲပတ်နိုင်ဘူးပေါ့နော်တော်တော်များလည်းတချို့ပြန်မလာသေးတာအလုပ်တွေလည်းမပွင့်ရဲစိုင်တွေလည်းမပွင့်ရဲရရွှေစိုင်တို့ဘာလို့ဆိုလဲမပွင့်နေဘူးပေါ့နော်အဲ့လိုမျိုးခြေနေပါတော့ရှိတယ်အဲစားတော့ကုန်စိုင်တို့ဈေးတွေကတော့ပွင့်နေပေါ့နော်အဲ့လိုပုံမှန်လေးပြန်ဖြစ်တယ်
ဒါပေမဲ့စစ်ကောင်စီတပ်ကလေကြောင်းတိုက်ခိုက်မှုတွေလှုပ်လာနိုင်တာကြောင့်ဒေသခံတွေလုံခြုံရေးသတိနဲ့သွာလာနေထိုင်ရတယ်လို့သူကဆိုပါတယ်။မြို့သိမ်းတိုက်ပွဲအတွင်းမိုးကုတ်ချုပ်ထောင်မှာဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသား14ယောက်ကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF မိုးကုတ်ဗျူဟာကဇူလိုင်လ28ရက်ဒီနေ့မှာထုတ်ပြန်ပါတယ်။စင်ကူးမြို့ပေါ်မှာတော့ကာကွယ်ရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလုပ်နေတာကြောင့်ဒေသခံတွေကိုမြို့ရဲကိုဝင်ခွင့်ပြုမထားသေးဘူးလို့စင်ကူးဒေသခံတဦးက RFA ကိုပြောပါတယ
်။ကျွန်တော်နေရမှာတော့အေးချမ်းပါပြီဆိုတော့မြို့ပေါ်မှာလည်းအေးချမ်းတော့လည်းဖြစ်နေပါပြီ။ဒါနဲ့ကျွန်တော်မြို့ပေါ်မှာရှင်းလင်းလုပ်နေတဲ့အခါကျတော့ဒီလူလူတော့တိတ်ပြီးလည်းတော့ဝန်ခံတယ်ပါလို့ဆိုတယ်။မြို့ပေါ်မှာတော့မြို့ဒီမှာလည်းလက်ကြီးကျန်တော့အဝေးရောက်နေပါတယ်ဆိုတော့ကျွန်တော်တို့ကိုင်းတိုင်းပဲမကောက်တော့တောင်းလာလို့အဲ့ဘက်ကတော့ကျွန်တော်တို့ဘက်ကမညာလုံးရရှိပါပြီ။လဲနေကြည့်လိုက်လမ်းလမ်းပြည့်
စင်ကူးမြို့နယ်အတွင်းမှာစစ်ကောင်စီတပ်ရဲ့တံပြန်ထိုးစစ်တွေအချိန်မရွေးဖြစ်လာနိုင်တာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေအားလုံးစစ်ရေးတည်ရှိကြဖို့ဆိုပြီးတော့ MDY PDF ကဇူလိုင်လ28ရက်ဒီနေ့မှာထုတ်ပြန်တန့်လှန့်ထားပါတယ်။မိုးကုတ်နယ်စင်ကူးမြို့ကိုဆက်လက်ထိန်းချုပ်နိုင်ရေးဆောင်ရွက်ချက်တွေကိုသိရှိနိုင်ဖို့ TNLA MDY PDF ပြောခွင့်ရသူတွေထံ RFA ကဆက်သွယ်မေးမြန်းထားပေမဲ့ဖုန်းလက်ခံမဖြေဆိုပါဘူး။မန္တလေးတိုင်းထဲမှာရှိတဲ့ဒီမြို့နှစ်မြို့ကိုတော်လှန်ရေးပူးပေါင်းတပ်တွေဘက်ကရေရှည်ထိန်းချုပ်ထားနိုင်မလားဆိုတာကိုတော့ဆက်လက်စောင့်ကြည့်ရမယ်လို့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာဆိုင်းကြည်စင်စိုးကပြောပါတယ်
။ထိန်းလိုက်တာကလွယ်တယ်။ဟိုဟာထိန်းနိုင်ဖို့အတွက်ကကျွန်တော်လူတွေအသက်အန္တရာယ်ဟိုရင်းစည်းစိမ်နဲ့ပတ်သက်နေတာဆိုတော့အဲ့ဒီကိစ္စဘယ်လိုမျိုးအပြေရှာလို့ရမလဲနိုင်ငံတကာပူးပေါင်းပါဝင်မှုဘယ်လောက်ထိအားကောင်းမလဲဆိုတဲ့ဟာတော့ကျွန်တော်တို့စိတ်ဝေစားစောင့်ကြည့်နေကြပါတယ်ခင်ဗျာ။ဟုတ
်။လက်ရှိမှာတော့မန္တလေးတိုင်းနယ်ကတပိတ်ချင်းမြို့နယ်နဲ့မတရားမြို့နယ်တို့ကိုတော်လှန်ရေးပူးပေါင်းတပ်တွေကဆက်လက်ထိုးစစ်ဆင်နေပြီးရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ရှင်
။ဒါတော့မိုးကောက်နဲ့ဆင်ကူဘက်ကနောက်ဆုံးအခြေအနေတွေကိုကြားခဲ့ရတာပါ။အခုတော့စုပ်ပြေမပြောချင်ဘူးအစီအစဉ်ကိုထုတ်လွှင့်ပါမယ်။ရေကြီးခါဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်တင်ပြထားတာနားဆင်နိုင်ပါလိမ့်ခင်ဗျာ
။ကြွားတဲ့တော့ရေဝင်ပြီ။ရေဝင်စုမိုးကလည်းကောင်းတာဟုတ်။ဒါကလည်းထုံးစံပါပဲ။ဒီချိန်ဆိုရွာထဲကိုနှစ်တိုင်းရေဝင်နေကြတခါတလေဆိုရင်တစ်နှစ်ထက်နှစ်ခါလောက်တော့မှရေဝင်သေးတယ်ရေဝင်တော့ဘာလုပ်မလဲပြောကြတာဗောလေအချို့မသိတဲ့လူတွေကတော့ရေမြုပ်လို့စိတ်ညစ်မယ်ထင်ကြတယ်ရွာထဲကတချို့တွေလည်းပဲစိတ်ညစ်တာပါကျွန်တော်တို့ကတော့ပျော်ပျော်ပဲတစ်နှစ်ပတ်လုံးမြေကြီးဖြစ်နေတဲ့နေရာမှာရေတွေဝင်လာတာဘလောက်ကြပြဆန်လိုက်တယ်လဲအဲ့တော့ကလေးတွေရောလူကြီးတွေရောရေစင်းကူကြတာပဲဝဲတွေပေါက်ချင်းပေါက်ပါစေရွာကန်တွေကတော့အကြောင်းသိတော့အိမ်ကိုမြင့်မြင့်လေးစောက်ကြတယ်အချို့ကလည်းနှစ်ထက်စောက်တယ်အောက်ထက်ရေဝင်အပေါ်ထက်ပြောင်းနေတယ် တဲအိမ်တွေကတော့ထုတ်တန်းပေါ်ဆင်ထိုးပြီးနေကြတယ်အချို့အိမ်နေနေမြေနေနေကတော့အမျိုးအိမ်သွားနေကြတာပေါ့လေတနှစ်တလေရေတွေတားကြည့်ပြီးတိမ်လုံးမြို့ရင်တော့လှေတွေနဲ့မြို့ထိတက်ကြတာပေါ့ထမင်းတုပ်လေးတွေသွားစားကြတာရေကြီးလို့ဆိုပြီးဘသူဘသူရှီရမှလည်းတကူးတကအလှခံနေပါဘူးကိုကိစ္စကိုဖြည့်ရှင်းလိုက်ကြတာပဲရေကြီးတာကလည်းတပတ်ဆယ်ရက်ပါပဲပြီးတော့လည်းပြီးသွားမှာပဲပေါ့လေမပြီးတာကတော့အုတ်ကြီးပဲဒီလောက်ရေကြီးနေတဲ့ဟာကိုဒီတိုင်းနေလို့ဘယ်ဖြစ်မလဲဆိုပြီးအုတ်ကြီးကြော်ဆိုတာကျွန်တော်တို့ပြောလာတယ်ဒီတိုင်းမနေလို့မင်းကဘလို့လှုပ်ချင်လို့ရောဆိုပြီးပြန်ပြီးတော့အလှခံရမှာပေါ့ကွာတဲ့ဒါကလည်းသူ့ဝန္ဒနာပေါ့လေဗာလေးဖြစ်ဖြစ်အလှလေးခံလိုက်ရမှာရွာထိပ်ကညောင်မင်းကြီးမိုးချိုးပြစ်တော့လဲအလှခံနေနှက်ကွန်းပြန်ဆောက်ဖို့တဲ့မျိုးအစည်းဝေးသွားမယ်ဆိုတော့လဲအလှခံနေမျိုးကလူကြီးတွေကသူ့စီကအလှခံလို့တဲ့မျိုးကလူကြီးတွေလာမယ်ဆိုတော့လဲအလှခံနေကျွေးရမွေးရတာကုံမာမှုလို့တဲ့အဲ့တော့ကျွန်တော်တို့လဲတားရတယ်ဒီလောက်ရေကြီးပြီးတရွာလုံးဒုက္ခရောက်နေတာကိုထပ်ပြီးမနှိပ်စက်ပါနဲ့ကွာရေကြီးနေတဲ့လူတွေစီကအလှခံနေဆိုတာကြားမကောင်းပါဘူးဆိုပြီးပြောတော့ဟာကွာတို့ရွာသားတွေစီကအလှခံမှာမဟုတ်တာရွာသားတွေအတွက်အလှခံပေးပါမြုပ်တက်ပြီးအလှခံပါဆိုပြီးကြော်ဆိုးကပြောလိမ့်ပြီးတော့အခြားသူတွေကလည်းဒီလောက်စစ်တွေဖြစ်နေတာရေကြီးတာလောက်ကိုဘယ်သူကစိတ်ဝင်စားမှာတော့လို့ပြောလိုက်တော့စိတ်ဝင်စားရင်လည်းစိတ်ဝင်စားအောင်လုပ်ရမှာပေါ့တဲ့အဲ့နောက်မှာတော့ကြော်ဆိုးတို့ကျွန်တော်တို့လေနှင်းနဲ့ရွာထဲပတ်ပြီးဓာတ်ပုံတွေဗီဒီယိုတွေရိုက်ကြတော့တာပဲလူတွေပြောပြီးရေကူးနေတာကိုလည်းရေနစ်တို့လိုရိုက်လို့ရိုက်ဒီကြားတဲ့အိမ်ပေါ်တင်ထားတဲ့ခွေးတွေကိုလှေပေါ်တင်ခေါ်ပြီးရင်ရေထဲပြန်တွန်းချပြီးရင်ပြန်ဆဲအဲ့ဒါတွေကိုဓာတ်ပုံတွေဗီဒီယိုတွေရိုက်ထားတာပေါ့လေပြီးလည်းပြီးရောအဲ့ခွေးတွေကိုအိမ်ခေါင်းဘိုးပေါ်တင်ပြီးဓာတ်ပုံရိုက်ပြန်ခွေးတွေခင်ဗျာတနာပါလေခေါင်းဘိုးပေါ်ရောက်လိုက်ရေထဲရောက်လိုက်နေအဲ့ဒါဘာလို့ဖို့တော့ဆိုပြီးမေးကြည့်တော့လူတွေပြပြီးအလှခံလို့မရရင်ခွေးတွေပြပြီးအလှခံမလို့လူတွေကလူအချင်းချင်းတက်ခွေးတွေကိုပုံစိတ်ဝင်စားကြတယ်ဆိုပဲအလုံးနဲ့မနေ့ကတနေ့ကုန်ဓာတ်ပုံတွေဗီဒီယိုတွေပတ်ရိုက်ပြီးတော့အိမ်ပေါ်တင်ထားတဲ့ချက်တွေကိုချက်စားပြောစရာကြီးပေါ့လေစိုင်းတောင်းရင်လည်းနောက်ရက်ရန်ကုန်တက်ပြီးအလှခံမဲ့အစီအစဉ်တွေဆွဲကြတာပေါ့အခုရိုက်ထားတဲ့ပုံတွေကိုဗနိုင်းနေထုတ်မယ်မီးပွိုင်းနေမှာကတ်မယ်ပြီးရင်အလှခံမယ်အရင်လိုတနေရာနဲ့အလှမခံတော့ဘူးရွာသားတွေအကုန်ခေါ်ပြီးရန်ကုန်ကရှိသမျှမီးပွိုင်းတိုင်းမှာမနေ့ဆိုလိုက်ချပြီးနေလဲဆိုဓာတ်ပေါက်လိုက်ပို့ပေးမယ်ညနေကျရင်ကားနဲ့ပြန်ခေါ်မယ်ရတဲ့အလှငွေကိုခွဲယူကြမယ်ဆိုပြီးတိုင်ပင်ထားကြတာပေါ့လေအဲ့လိုနဲ့မင်းညာမိုးအေးနဲ့အိတ်သွားလိုက်တာဒီနေ့မနေ့မှာတော့တရွာလုံးမြုပ်ပါလေရောအလူခံမဲ့ဖလားတွေတော့မှရေတဲ့မျိုးကုန်မိုးကလည်းကောင်းတာဟုတ်အခုဆိုရေလွတ်တဲ့ဟိုဘက်ရွာကိုပြေးရပြီအဲ့ရွာကတော့ရိုးမနဲ့ကန့်နေတော့အမြင်မိုက်ရောက်ပြီးရေသိမ့်မတင်ဘူးအနီးနားမြို့ကလည်းမြုပ်တော့မယ်ကြားတယ်ကျော်ဆိုးရဲ့ရန်ကုန်တက်အလူခံမဲ့အစီစဉ်ကတော့ရေပြန်ကြမှာပဲလို့ဖြစ်တော့မယ်တဲ့မိုးရင်းစစ်ကလည်းဖြစ်ရေကလည်းကြီးနောက်နှစ်တော့တေချာပုတ်ဆန်ရှားမှာပဲရေဝင်ရုံလောက်ကတော့ပျော်စရာကောင်းတာပေါ့လေတကယ်ရေကြီးလာတော့လည်းပြောစရာမကောင်းတော့ဗျံစစ်ပွဲတွေလိုပေါ့နည်းနည်းပါးပါးဖြစ်တော့ကတော့ပြောစရာလိုလိုရင်ခုန်စရာလိုလိုနဲ့တကယ်လဲစစ်ဖြစ်ရောအကုန်လုံးပြေးရတော့တာ
ဆိုပြေမပြောချင်မှုစီစဉ်ကိုကြားခဲ့ရတာပါအခုတော့ဒီတစ်ပတ်ထဲထူးခြားတဲ့အာရှတလွားသတင်းများကိုတင်ပြပေးပါမယ်ခင်ဗျာစေရကြော်ကြခဲ့တဲ့ဘင်္ဂလားဒေ့ရှ်ကအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းသေဆုံးတဲ့သူအယောက်200နီးပါးရှိခဲ့တယ်လို့ပြည်တွင်းကလာတဲ့သတင်းတွေကဖော်ပြပါတယ်။နိုင်ငံတဝန်ဆန္ဒပြပွဲတွေတဟုန်တို့ကြီးလာတဲ့အချိန်မှာပဲအစိုးရကအင်တာနက်လိုင်းတွေကိုပိတ်ချလိုက်ပြီးတော့ဆန္ဒပြတဲ့သူတွေကိုနှိမ်နှင်းပါတယ်။ကျောင်းသားခေါင်းဆောင်တွေနိုင်ငံတကြွလှုပ်ရှားသူတွေအပါအဝင်လူပေါင်း 1,600 လောက်အဖမ်းခံခဲ့ရတယ်လို့ Reuters သတင်းကဖော်ပြပါတယ်။လာခလှုပ်ရှားကောင်းတဲ့အစိုးရအလုပ်ရာထူးနေရာ30ရာခိုင်နှုန်းကျော်ကိုစစ်ပြန်သားသမီးတွေနဲ့တခြားအခွင့်ဒုကန်တွေအတွက်ခွဲဒန်းချမှတ်ပေးထားတဲ့စနစ်ကိုမကြိုက်လို့ကျောင်းသားတွေဆန္ဒပြကြတာပါပြီးခဲ့တဲ့အင်္ဂါနေ့မှာဘင်္ဂလားဒေ့ရှ်တရားရုံးချုပ်ကအဲ့ဒီစနစ်ကိုပြင်ဆင်လိုက်ပြီးတဲ့နောက်လက်တလောဆန္ဒပြသူတွေတိတ်ဆိတ်နေတယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာနီပေါ်နိုင်ငံရဲ့မြို့တော်ကတ်မန်ဒူမှာဗုဒ္ဓဘုရားကဆော်ရာအဲလိုင်းရဲ့လေယာဉ်ငယ်လေးတစ်စီးပြတ်ကျသွားပြီးတော့လူ18ယောက်သေဆုံးသွားပါတယ်လေရင်မောင်းတဲ့သူတအုပ်ပဲပြင်းထန်တံရတွေနဲ့အသက်ရှင်ကျန်ပြီးတော့ကျန်တဲ့သူတွေအားလုံးသေဆုံးသွားတာပါအဲ့ဒီလေရင်အတွက်လိုအပ်တာတွေပြုပြင်ထိန်းသိမ်းရေးလုပ်ဖို့တခြားလေစိတ်တစ်ခုကိုပြန်သိမ်းရင်းနဲ့အခုလိုပြတ်ကျတာလို့လေစိတ်တာဝန်ခံကပြောပါတယ်လေရင်ပေါ်မှာပါသွားတဲ့သူအများစုဟာဆော်ရာအဲလိုင်းရဲ့လေချောင်းထိန်းသိမ်းရေးကျွမ်းကျင်အလုပ်သမားတွေဖြစ်ကြပြီးတော့ကလေးတယောက်လည်းပါပါတယ်တောင်တန်းတွေများတဲ့နီပေါ်နိုင်ငံကိုလေချောင်းနဲ့ခရီးသွားဖို့အတွက်အခက်အခဲတွေရှိနေတာလည်းဖြစ်ပါတယ်ခင်ဗျာ
RFA ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေလည်းဒီမှာပဲရနာပါတော့မယ်ခင်ဗျာမြန်မာပြည်သူပြည်သားတွေအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးနိုင်ကြပါစေခင်ဗျာ